ါရှင်ဒီတစ်ပတ်မှာတောင်သူတွေသုံးဆွဲနေတဲ့ကျေးရွာထင်းဆိုင်ခင်းပြဿနာတွေနဲ့ဒေသခံအစုအဖွဲ့ပိုင်းတစ်တော်ဒီရတော်တွေအကြောင်းဆွေးနွေးသွားမှာပါမြန်မာနိုင်ငံမှာသဘာဝဘေးအန္တရာယ်တွေကြားရောက်မှုများလာတာဟာတစ်ပင်တစ်တော်တွေအလွန်ကျွံထောက်ယူသုံးဆွဲမှုတွေကြောင့်ဖြစ်ပေါ်လာရတာဆိုရင်လည်းမမှားနိုင်ပါဘူးဒါကြောင့်လေကျေးရွာသုံးထင်းဆိုင်ခင်းတွေကိုတစ်တော်ပြုံးနှိမ့်မှုရော့ပန်းအောင်တဘာဝပတ်ဝန်းကျင်စိမ့်လန်းဆိုပြပြီးကဘာကြီးပုံရွေးမှုကိုလျှော့ချစေနိုင်အောင်ထင်းအဖြစ်အသုံးပြုနိုင်အောင်မဆလခက်ကစတင်ပြီးထူထောင်ပေးခဲ့တာတွေ့ရပါတယ်ထင်းဆိုင်ခင်းတွေကနေကျေးရွာလိုအပ်ချက်တွေအရာထင်းအဖြစ်သုံးမဲ့ဆိုရင်ကျေးရွာအာဏာပိုင်အဖွဲ့ကစီမံခန့်ခွဲပြီးအသုံးပြုခွင့်ရှိပါတယ်ခောက်သုံးပြီးလို့အပင်အစားတို့ပြန်ဆိုင်ဖို့လိုအပ်မဲ့ဆိုရင်ပြန်ဆိုင်ပြိုးရမှာပါနိုင်ငံတော်ကလည်းကျေးရွာသုံးထင်းဆိုင်ခင်းတွေကိုဆက်လက်ထားရှိသွားမှာဖြစ်ပါတယ်။လက်ရှိအနေအထားမှာတိုင်းဒေသကြီးအစိုးရအစည်းအဝေးနဲ့ထင်းလိုအပ်ချက်ရှိနေတဲ့ဒေသတွေမှာကျေးရွာသုံးထင်းဆိုင်ခင်းတွေထူထောင်ပေးထားတာပါ။ကျေးရွာသုံးထင်းဆိုင်ခင်းတွေဟာမန္တလေးစကိုင်းမကွေးတိုင်းတို့မှာအများဆုံးရှိနေပါတယ်။စတင်တည်ထောင်စဉ်ကဧကပေါင်း4,400ကျော်ရှိနေပြီးနောက်ပိုင်းမှာပယ်ဖျက်တာလွှဲပြောင်းပေးလိုက်တာတွေကြောင့်2018ဒီဇင်ဘာ1ရက်အထိကျေးရွာသုံးထင်းဆိုင်ခင်းလက်ကျန်အနေနဲ့ဧက9,800ကျော်ရှိနေတယ်လို့တစ်တော်ဦးစီးဌာနကသိရပါတယ်။ကျေးရွာသုံးထင်းဆိုင်ခင်းတွေကိုကျိုးဝိုင်းကျိုးပြင်တော်တွေမှသာတတ်မှတ်ပေးခဲ့ပေမဲ့တချို့ဒေသတွေမှာတော့လယ်ယာမြေတွေကိုသိမ်းယူပြီးကျေးရွာသုံးထင်းဆိုင်ခင်းတွေလုပ်ခဲ့တာတွေလည်းရှိပါတယ်။ဥပမာအနေနဲ့ပြောရရင်စကိုင်းတိုင်းဝက်လက်မြို့နယ်ရွာသားကြီးအုပ်ဖို့ဖရဲပြန်စတဲ့ကျေးရွာရှိရွာကတောင်သူ30ကျော်ပိုင်းတဲ့ရာမြေတွေဘူးတလင်မြို့နယ်အဝင်ကရာမြေ9ဧကချောင်းဦးမြို့နယ်အောင်ချမ်းသာကျေးရွာမှာလည်းတောင်သူတွေပိုင်းရာမြေတွေကိုသိမ့်ပြီးကျေးရွာထင်းဆိုင်ခင်းအဖြစ်အသုံးပြုခဲ့ကြပါတယ်အဲ့ဒီတဲကမှဝက်လက်မြို့နယ်ရာသာကြီးကျေးရွာကကျေးရွာ3ထင်းဆိုင်ခင်းအတွက်ကျေးရွာ3ထင်းဆိုင်ခင်းအတွက်သိမ်းယူခဲ့တဲ့9ဧကတဲက3ဧကခွဲကို2016နှစ်လယ်မှာစကိုင်းတိုင်းအစိုးရအဖွဲ့ကနေပြန်ပေးခဲ့တာရှိနေပါတယ်။ဒါကြောင့်ကျေးရွာ3ထင်းဆိုင်ခင်းအတွက်အသိမ်းခံရာမြေရှင်တွေကလည်းသက်ဆိုင်ရာကိုပြန်လည်တောင်းခံမှုတွေရှိလာနေပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးစကိုင်းတိုင်းတောင်သူလယ်သမားများသက်မကမှဥက္ကဋ္ဌဦးတင့်လွင်ကအခုလိုပြောပါတယ်
။ Financial ကရန်ဝက်လက်မြို့နယ်မှာပါတီကောင်စီဖြစ်တုန်းကနေပြီးတော့ကြီးပါအုပ်စုကြီးပါအုပ်စုဒီမှာကျွန်တော်တို့ရေ9ဧက3ဧက4ဧကကိုလယ်သမားတွေပိုင်ဆိုင်တဲ့မြေတွေကိုသိမ်းဆည်းပြီးတော့ကြီးပါတို့ထဲတော့ဆက်ခဲ့ပြည့်ဆောင်ရွက်တာတွေရှိပါတယ်ဗျ။ဒီနေ့ဒီအစိုးရတက်တဲ့ချိန်မှာတော့အဲ့ဒီကျန်တဲ့ရှင်တို့ကိုပြန်မပေးဘူးရွာသားကြီးမှာရှိတဲ့3ဘောင်း9ဧကတဲ့တူဦးတော့ပြန်ပေးထားပါတယ်ဗျအဲ့ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်ဝန်ကြီးချုပ်စီကိုဆက်သွယ်ပြီးတော့ဝန်ကြီးချုပ်ကိုတွေ့ဆုံတင်ပြတဲ့နေရာမှာဆက်ဆက်ရှင်တွေကိုပြန်မပေးဘူးလို့ပြန်ပေးလို့မရဘူးလို့ဝန်ကြီးချုပ်ကပြန်ဖြေပါတယ်ဗျဖြေတယ်ဆိုပေမဲ့ရွာသားကြီးကိုပေးထားတဲ့ကိစ္စမှာတော့ကျွန်တော်စဉ်းစားကြရဖြစ်နေပါတယ်ဗျအစိုးရပေါ့လေ
အစိုးရတည့်ရဲ့အနေနဲ့ကျေးရွာသုံးထင်းဆိုင်ခင်းကိုပေးတဲ့သူကိုပေးပြီးကျန်တဲ့သူတွေကတောင်းတဲ့အခါပြန်ပေးခွင့်မရှိဘူးဆိုတာမျိုးကစဉ်းစားစရာရှိလာပါတယ်ဥပဒေအရပေးပိုင်ခွင့်မရှိဘူးဆိုရင်မပေးသင့်ပါဘူးတကယ်လို့ဝင်ကြီးချုပ်ကတိုင်းဒေသကြီးအစိုးရအဖွဲ့စီမံခန့်ခွဲမှုနဲ့ပြန်ပေးတယ်ဆိုရင်တဦးတယောက်တည်းကိုကွက်ပြီးမပေးဘဲအားလုံးကိုပြန်ပေးသင့်ပါတယ်ကျေးရွာသုံးထင်းဆိုင်ခင်းကိစ္စပဲဖြစ်ဖြစ်သိန်းဆဲကမြေယာကိစ္စတွေကိုပဲဆောင်ရွက်တာဖြစ်ဖြစ်ဘလို့အကြောင်းအရာမျိုးမဆိုအားလုံးကဥပဒေရဲ့အောက်မှာပဲရှိသင့်ပါတယ်တတော်ပြုံးတိမှုရာဂိုင်းနှုံးများနေတဲ့မြန်မာနိုင်ငံအနေနဲ့တဘာဝဘေးအန္တရာယ်ကြားရောက်မှုတွေဟာခက်စိတ်စိတ်ရှိလာနေပါတယ်ကျေးရွာသုံးထင်းဆိုင်ခင်းအပါအဝင်ဒေသခံအစုအဖွဲ့ပိုင်းတတော်ဒီရောတွေဟာတဘာဝဘေးအန္တရာယ်တွေကိုကာကွယ်နိုင်ဖို့အတွက်အလွန်အရေးပါလှပါတယ်ဒီရောတွေတည်ထောင်ခြင်းဖြင့်ရေလေဆူနာမီစတဲ့တဘာဝဘေးအန္တရာယ်တွေကိုကာကွယ်နိုင်ခြင်းကာဗွန်နိုင်အောက်ဆိုက်တဲ့ရောနေအောင်အထောက်ကူပြုနိုင်ခြင်းတောင်သူတွေရဲ့ပင်လယ်ရေငန်တာတမန်တွေကျိုးပေါက်ပျက်စီးမှုရော့ပါနိုင်ခြင်းငါးပစုံကနန်းစတဲ့ရေတယံဇာတတွေလည်းပေါ်များလာနိုင်ခြင်းစတာတွေလည်းရှိစေနိုင်ပါတယ်တို့တော်လည်းပဲဒေသခံအစုအဖွဲ့ပိုင်းတစ်တော်ဒီရောတီထောင်ရမှာခွင့်ပြုမိန်ရဖို့ခက်ခဲမှုရှိနေတယ်လို့သိရပါတယ်
ဒီကြောင်းနဲ့ပတ်သက်ပြီးမွန်ပြည်နယ်ရေးမြို့နယ်အန်တင်းကြေးရွာမှာတောင်သူဦးသိန်းနိုင်ကအခုလိုပြောပါတယ်ဒီကောင်ခွေးကဘုရားဝင်မြောက်ပြည်သူချင်းများကျွန်တော်တို့အန်တင်းကြေးရွာအတွင်းမှာရှိတဲ့ဆွေမ ဒီကကိုယ်စေအေကအလက်ကတရားငါးစေအေကကိုယ်တဲ့ဒီကလောပဲခွင့်ပြုကြောင်းဖုံးနေတော့အကြောင်းကြားပါတယ်ခင်ဗျာဒါပေမဲ့တရားဝင်တော့ဘာမှအကြောင်းမကြားသေးဘူးခင်ဗျာနောက်ပြန်တဲ့ဒီကဧကတရားကတော့အခုတည်းကဘာတစ်ခုမှတော့အကြောင်းမကြားသေးဘူးခင်ဗျာနောက်တစ်ခုကဆွေမှာစစ်စစ်လေးငါဖလိန်ခွင့်မှရှိတယ်အေဒီကတရားခုနှစ်စေအေကကိုတော့2016ကတည်းကကျွန်တော်တို့ရှောက်ထားခဲ့တာအခု2018မှာလည်းနောက်ထပ်တစ်ကြိမ်
ဒါကြောင့်သက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့ကျေးရွာထင်းဆိုင်ခင်းတွေကိုတိုးချဲ့ဖို့မလုပ်ရင်တော့လက်ရှိရှိနေတဲ့ထင်းဆိုင်ခင်းတွေကိုရောကြမသွားအောင် ဒေသခံအစုအဖွဲ့ပိုင်းတတော်ဒီရတော်တွေကိုနီလန်းတကြခွင့်ပြုချက်တွေပေးခြင်းဖြင့်ဖြစ်ထွန်းအောင်ဆောင်ရွက်သင့်ပါကြောင်းတိုက်တွန်းလိုက်ရပါတယ်ကျေးဇူးတင်ပါတယ်ရှင်ကျမခင်မျိုးတွေပါ